ီမလန်နုမခေါ်လူတွေကိုတည်ကျေနိုင်တဲ့အထည်ဖြင့်ထန်တဲ့အရေးပြားကင်ဆာပါဝင်အခြားအရေးပြားကင်ဆာတွေနဲ့ psoriasis ခေါ်တကိုယ်လုံးပြန့်နှံ့တတ်တဲ့ရာနာတွေအပြင်စီးချိုရောဂါရှိရင်ဖြစ်တဲ့အနာတွေကိုပါကုသဖို့အလားအလာရှိတဲ့ဒီလိမ့်စေ့ကိုအမေရိကန်နိုင်ငံ Northwestern တက္ကသိုလ်ကတွေ့ရှိလိုက်ပါတယ်ရောဂါဖြစ်စေတဲ့မျိုးရိုးဗီဇတွေပါအပြောင်းလဲလုပ်ပေးနိုင်မဲ့ဒီလိမ့်စေ့ကိုခင်မီနီးစနစ်တွေသုံးပြီးလူအသားတွေကိုနက်နက်ရှိုင်းရှိုင်းစိတ်ဝင်သွားစေတာမို့ဒီတွေ့ရှိမှုဟာထူးခြားတယ်လို့ Northwestern တက္ကသိုလ်ရဲ့နိုင်ငံတကာ Nano Technology ဌာနကDirector Chad Markin ကဆိုပါတယ
် What that means is we can take disease cells and flip genetic switches that correct
ဒါကဘာကိုပြသလဲဆိုရင်ဒီဆေးကယောဂါရှိတဲ့ဆဲတွေစီအရောက်သွားနိုင်ပြီးယောဂါကောင်းသွားစေနိုင်မဲ့မျိုးရိုးဗီဇဆိုင်ရာအပြောင်းလဲတွေလုပ်ပေးနိုင်တာဒါမှမဟုတ်ကင်ဆာယောဂါမျိုးမှာဆိုရင်ဒီကင်ဆာဖြစ်စေတဲ့ဆဲတွေတီးတန့်ကိုပဲတည်သွားစေနိုင်တာကိုပြလိုက်တာလေဒါကတကယ်ကိုစိတ်လုံရှားစရာပါဘာလို့လဲဆိုတော့အခုလိုဆွမ်းဆောင်နိုင်တာမျိုးကအရင်လုံးဝမတွေ့ရသေးဘူးလေ
။ဒါအပြင်ရွှေမုံလေးတွေထဲကိုထည့်ထားတဲ့ဒီမျိုးရိုးဗီဇလင်းစေးကိုကျွတ်တဲ့လူတွေရဲ့အရေးပြားမှာစမ်းသပ်လိမ့်ကြည့်ရမှာအခြားမဆိုင်တာတွေကိုသွားမထိခိုက်တာကလည်းအံ့ဩစရာပါပဲလို့ဒီတက္ကသိုလ်ကအရေးပြားဌာနအကြီးအကဲဒေါက်တာအေမီပယ်လာကထောက်ပြလိုက်ပါတယ
်။ Shockingly there was almost no change at all in any genes that we weren't trying to suppress.We did not activate the immune system.
တတော်ကိုအံ့ဩစရာကောင်းပါလေရှင်။ကျမတို့နှိမ်နှင်းဖို့မရည်ရွယ်ထားတဲ့တခြား cell တွေကိုတွားပြီးတော့ထိခိုက်တာအပြောင်းလဲဖြစ်သွားစေတာလုံးဝမတွေ့ရဘူးရှင်။ဒီနေ့အထိလေ့လာရသမျှမှာတော့ဘာမှပြဿနာဖြစ်နိုင်ပုံမရှိသေးပါဘူးရှင်
။အခုလိုအလားအလာကောင်းတဲ့လိမ့်စေးတွေ့ရှိရမှုနဲ့ပတ်သက်ပြီးမြန်မာကင်ဆာအထူးကဒေါက်တာဦးစုအောင်ကလည်းရှေ့မှာအတွက်အလားအလာကောင်းတဲ့ gene လို့ခေါ်တဲ့မျိုးရိုးဆိုင်ရာဗီဇတွေကိုအပြောင်းလဲလုပ်တာကဒီအရေးပါကင်ဆာကုရမှာရှေ့မှာအရေးပါလာလိမ့်မယ်ပိုထိရောက်လာလိမ့်မယ်လို့ဆိုလိုက်ပါတယ်အဲ့ဒီတော့ဒီပြင်းထန်တဲ့မလန်နိုမာမျိုးစားအရေးပါကင်ဆာမြန်မာနိုင်ငံမှာဖြစ်ပွားမှုအနေအထားကိုမေးကြည့်ရမှာတော့ဒေါက်တာဦးစုအောင်ကအဖြစ်နဲ့ပေမဲ့ပြင်းထန်တာမှုဂရုစိုက်တင့်တယ်လို့ဆိုပါတယ
်အရေးပါကင်ဆာအားလုံးပေါင်းလိုက်လို့ရှိရင်ညတမ400လောက်ကျောင်းလောက်ရှိတယ်အဲ့ဒါကမလန်နိုမာလည်းနိုမာပေါ့မလန်နိုမာမဟုတ်တဲ့ဒီပြင်းကင်ဆာပေါ့ဒီပြင်းစကင်ကင်ဆာဆိုတာစကွီမာဆဲလ်ကာဆီနိုမာပါမယ်Now, basal cell carcinoma ဆိုတာပါတော့ဗောလေအဲ့ဒီထဲမှာမှာ skin cancer အားလုံးရဲ့ဆဲပုံတပုံနောက်က melanoma အဲ့ဒါပြောနိုင်မှာလည်းအဖြစ်တော့နေရပေါ့အဲ့မဲ့ तू ကအဖြစ်နေပေမဲ့တကွာလုံးမှာဒီပြင် skin cancer နဲ့ဆိုင် तू အသေးနှုတ်ကြတာ तू ကပုံများတော့တယ်ဒါတော့ तू ကအဖြစ်နေတော့လည်းအရေးတော့ကြီးတာပေါ့
အခုလို့အရေးကြီးတာကြောင့်ဘလို့လူတွေမှာပိုသတိထားသင့်ပါသလဲလို့မေးရမှာဒေါက်တာဦးစုအောင်ကပဲ
ခဲရောက်တယောက်ကတော့မျိုးရိုးလိုက်တဲ့အကြီးရောက်ဖြစ်တာပေါ့လေနမနဲ့ဖြစ်ဖို့များကျူတွေကတော့ဟိုမှဲ့အများတဲ့လူပေါ့ဒီယောက်ျားလေးရဲ့ကြောကုန်းမှာမှဲ့တွေ18လုံးအနည်းဆုံးရှိမယ် main ကလေးရဲ့ကြောကုန်းမှာမှဲ့အနည်းဆုံး18လုံးရှိမယ်ဆိုလို့ရှိရင်တဲ့ဒီလူကမရှိတဲ့လူနဲ့ဆိုင်လေးစားနေ၅စားလောက်မလည်းနှုတ်ဖြစ်ဖို့ chance ပိုများတယ်နောက်တစ်ခုကသားရည်ပေါ့လေဟို fair skin နဲ့ red headed ဇရင်းကြောင်ကြောင်ပေါ့အသားဖြူဖြူဇရင်းကြောင်တွေမှာသူတို့မှာကပိုပြီးတော့ risk ကပိုများတယ်နောက်တစ်ခုကအရင်ကမယ်လို့မဖြစ်ခဲ့ဘူးလို့ရှိရင်ဒီလိုမှဖြစ်ဖို့ chance ပိုများတယ
်ဒါအပြင်ကိုခံအားကိုထိခိုက်စေနိုင်တဲ့ကိုတွင်းအင်္ဂါအစာထိုးကုသသူတွေမှာလည်းပုံမှန်လူတွေထက်6ဆတောင်ဒီရောဂါဖြစ်ဖို့ပိုများတယ်လို့ဒေါက်တာဦးစုအောင်ကဆက်ပြောပါတယ်နောက်နေရောင်မှာပါတဲ့ UV ခေါ်ခရမ်းလွန်ရောင်ခြည်ကြောင့်နဲ့ကြောင်မီးသွေးမိုင်းပါဝင်ဓာတုပစ္စည်းတွေနဲ့ထိတွေ့အလုပ်လုပ်ရသူတွေမှာလည်းဒီရောဂါပိုဖြစ်နိုင်တယ်လို့ဒေါက်တာဦးစုအောင်ကဆက်ပြောပါတယ
်ခန်းမှာပါလာတဲ့ UV light ပေါ့လေအဲ့ဒီ UV radiation exposure ဖြစ်တာများလို့ရှိရင်သူကဖြစ်ဖို့ chance ပိုများလာတယ်နောက်ကျတော့အလုပ်ကိုင်းနဲ့ပတ်သက်လို့ကိုးသားလုပ်နေတဲ့လူတွေနောက် arsenic component ထိတွေ့နေတဲ့လူတွေ radium နဲ့ထိတွေ့နေတဲ့လူတွေသူတို့ကြ melanoma skin cancer ဖြစ်ဖို့ chance ပိုများလာပါတယ
်အခုပြောခဲ့တဲ့ arsenic ဓာတ်ကတော့မစစ်ဆေးထားတဲ့ရေတွင်းတွေမှာပါနိုင်ပြီး radium ကတော့ဂျပန်နျူကလ িয়ার ပောက်ကွဲမှုလိုမျိုးကနေတက်ရောက်ကြီးထိတာကနေခံရတတ်တယ်လို့ဒေါက်တာဦးစုအောင်ကဆက်ပြောပါဗျ။အဲ့ဒီတော့ဒီမလန်နိုမာအရေးပြားကင်ဆာဖြစ်တာကိုသိနိုင်ဖို့သတိထားရမယ့်လက္ခဏာတွေကိုလည်းဒေါက်တာဦးစုအောင်ကဆက်ရှင်းပြရမှာအရေးပြားမှာဖြစ်တဲ့မှဲ့တွေမညီမညာဖြစ်လာတာမှဲ့အနားစွန်းတွေကလည်းပုံပြက်လာတာမှဲ့တွေအယောင်ပြောင်းလာတာနဲ့မှဲ့ရွယ်က6မီလီမီတာထက်ပိုကြီးလာတာနောက်မှဲ့ကြီးနှုန်းမြင်လာတာတွေဖြစ်တယ်လို့ဆိုပါတယ်ဒေါက်တာဦးစုအောင်ကပဲဒီလက္ခဏာတွေပြလာရင်တော့အရေးကြီးတာက biopsy ခေါ်အရေးပြားချစ်ထုတ်ပြီးစစ်ဆေးဖို့အရန်အရေးကြီးတယ်လို့ဆက်ပြောပါတယ
်အဲ့ဒီလက္ခဏာလေးတွေသတိထားမိပြီဆိုလို့ရှိရင်အရေးကြီးတာဘာလို့လဲဆိုတော့ biopsy ရမှာပေါ့ skin cell တွေကြွားပြီးတော့ထိချာစစ် ရှိပြီးဟုတ်လို့ရှိရင်စောစီးဆင်အောင်ခွဲလို့ရှိရင်ကောင်းမယ်လို့အများကြီး
။ဒါအပြင်ဒီအရေးပြားကင်ဆာနဲ့ပတ်သက်ပြီးမျိုးရိုးရှိထားသူတွေအတွက်လည်းတစ်နှစ်တစ်ခါအရေးပြားချစ်ထုတ်စစ်ဆေးဖို့လုပ်ဖို့လိုတယ်လို့ဒေါက်တာဦးစုအောင်ကသတိပေးလိုက်ပါတယ်။အဲ့ဒီတော့ဒီနေရာမှာကာကွယ်ရေးအတွက်ဘယ်အချက်ကအရေးကြီးဆုံးဖြစ်မလဲလို့မေးရမှာတော့ဒေါက်တာဦးစုအောင်ကအထူးသဖြင့်မှဲများတဲ့သူတွေမှာနောက်ထပ်အန္တရာယ်ဖြစ်စေနိုင်တဲ့အချက်တွေကိုရှောင်ဖို့လိုတယ်။အထူးသဖြင့်နေရောင်ခန္ဓာမများဖို့ဖြစ်တယ်။အခြားသူတွေအတွက်လည်းဒီနေရောင်မှာပါတဲ့ခရမ်းလွယ်ရောင်ကြီးကိုအယံမခံမိဖို့အရေးကြီးတယ်လို့သတိပေးလိုက်ပါတယ
်။အရေးကြီးတာကတော့မှဲများတဲ့ဒီမှာ risk factor ထပ်ပြီးတော့မရအောင်ဟိုသတိထားဖို့ပဲပေါ့လေ။အားလုံးထဲမှာအဓိကကျဆိုတော့ယူပြီးလိုက်နေရောင်အများကြီးမခံဘူး။အဲ့ဒီတစ်ချက်သတိထားလို့ရှိရင်တော်တော်လေးလောက်ပါတယ်။အဲ့ဒါယူပြီးလိုက်ကဒီကဖြစ်ဖို့ချန်ဆံအများကြီးများတော့နေဖိတ်ပူတဲ့အချိန်တွေဥမာမစ်ဒေးဒီမှာအဲ့လိုအချိန်တွေမှာနေရောင်မခံဘူးနောက်တစ်ခုကနေရောင်နဲ့ထပ်မယ်ဆိုလို့ရှိရင် sun protecting clothing တွေ sunglasses တွေဝတ်ဖို့နောက်ပြီးတော့ထပ်မယ်ဆိုလို့ရှိရင်ခုနပြောတဲ့ sun protective factor မြားတဲ့အစီအစဉ် sunscreen တွေလိမ့်နိုင်ဖို့ sun protective factor ကအနည်းဆုံး15ရှိအောင်အဲ့ဒီနေ့နဲ့ဟာဆိုပိုကောင်းတော့ပါလိမ့်နောက်တစ်ခုကနေရောင်ခံလို့ရှိရင်နေလောင်တဲ့အချိန်အောင်မသားတွေနေရတဲ့အချိန်အဲ့လိုအပြင်းထန်မှခံဖို့
အဲ့ဒီတော့မလင်နိုမာလို့ခေါ်တဲ့ဒီအပြင်းထန်ဆုံးရေပြားကင်ဆာကနေကာကွယ်နိုင်ဖို့မျိုးရိုးလိုက်သူတွေနဲ့မှဲ့များသူတွေမှာအထူးသတိထားကြပြီးနေရောင်ခန္ဓာမလွန်ဖို့နဲ့မှဲ့တွေအပြောင်းလဲဖြစ်လာတဲ့လက္ခဏာတွေပြလာရင်လည်းအမြန်စစ်ဆေးကြဖို့အကြံပေးနေတယ်ပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပေးပါမယ်ခင်ဗျာ